ရခိုင်ပြည်နယ်မှာမနေ့ကဘူးသီးတောင်အကျဉ်းထောင်ကနေမောင်တော့ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြားပါတယ်။ဒီတိုက်ခိုက်မှုကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ကဆွဆွဲနေပြီး AA တာဝန်ရှိသူတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကန်ပြည်ပခါတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဗူဒီတောင်မောင်တော်လမ်းမှာအချုပ်ကားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးအေဆုံးထိခိုက်ဒဏ်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းက VOA ကိုပြောပါတယ်။
ဟုတ်တယ်မင်းညနေရအဲဒီအကင်းထောင်ကျင်းထုတ်တာပေါ့လူတော်ကျင်းထောင်နေမောင်တို့ရုံးထုတ်ပြီးပြန်လာတဲ့ကားပြင်မယ်အဲဒီတော့မိုင်းခွဲတယ်ဒီနေ့ပြခတ်တိုက်ခိုက်တယ်ပေါ့ဒီမှုကျင်းနေရတော့ရဲတပ်သားတွေမြောက်ကြဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရရတာပေါ့လေခွဲဆိုတော့အေးခွဲပေါ့ဒီလုံဆောင်ချက်တွေကသူတို့လုံဆောင်ချက်တွေပဲမိုင်းခွဲတာလေနောက်ဒီကနေ့တနက်တန်ရရ
မောင်တော်မျိုးနဲ့တရားရုံးကလည်းအချုပ်သားတို့ကိုယုံချင်းထုတ်ကယ်ဆောင်လာချိန်လုံခြုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်းသုံးကရင်သားတွေကိုမောင်တော်နဲ့ဗူဒီတောင်ကြားက6မိုင်မှာမိုင်းသုံးလုံးခွဲတိုက်ခိုက်ခံရတာပါလုံခြုံရေးကတိုက်ခိုက်ခံရပေမဲ့လည်းအကျဉ်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြင်းမထန်တိုက်ခိုက်နေမှုပေါ်မှာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကအခုလိုဆက်ပြောပါတယ်
ဒီမှာလည်းရဲတပ်ဖွဲ့ကတရားဥပဒေစိုးမိုးရေးပေါ့နော်နည်းနည်းဒီနေရာကြီးကိုအဓိကအထောက်အပံ့ရအဖွဲ့ပဲဒီတော့တော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြစ်ပတ်ထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာတော့ဂျက်ဆက်လုပ်ရက်ကိုလုပ်တဲ့လူတွေကဒီလိုပြစ်ပတ်မျိုးကိုယူတိုက်တာပေါ့နော
်အခင်းဖြစ်ပွားရာနေစစ်စောကြေးရွာကားတူးကတော့ဘုံခွဲတိုက်ခတ်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်ဒဏ်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ်
ဘုဒ္ဓတနာမုံတော်ကဆရာကံကိုယူတန်တော်လို့ပြောတယ်။ဒီကသူကြီးလေးလာတယ်လေ။အဲဒီမှာအမိုက်ခဲ့တာဖြစ်ခဲ့မှာဒေသနယောက်ဇာယရတာဖြစ်တယ်။ဒေသသားလားကြီးလားဆိုတော့ကျွန်တော်တို့လည်းအသိအကျဉ်းချမ်းမသိဘူး။
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခိုက်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ရှိမဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။အဲဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြ။ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူး။တောက်ချစ်တဲ့ကအလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဗမာစစ်တပ်တွေအခြေစိမ်းထားတဲ့ဈာထင်းမှာဖြစ်တာ။ဘယ်သူလုပ်တဲ့ဥစ္စာဆိုတော့ဒါကျွန်တော်တို့လည်းအတိအကျမသိဘူးကြ
။ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဦးရဲတိုင်းရင်ရိုးတရုတ်ရဲကင်းစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီကိစ္စမှာလည်းမင်းပြမြို့နယ်ဒိုင်းနာရွာဘက်နဲ့ပလောဝမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်။ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေစိုက်ကဒီဒိုင်းနာရွာဘက်မှာတော့လည်းလည်းကြီးတယ်နဲ့တောက်ချောက်ဦးလို့ဒီမှာစစ်ကားတွေကရှာပြီးတော့ပြစ်နေတာရှိ။အခြားနေရာတွေမှာပလောဝဘက်မှာလည်းပြစ်ကားမှုတွေရှိတယ်လို့တော့ဟိုဒေတာတွင်းတွင်နေရတော့ပြရဒါမဲ့စိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီတော့ဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူး။
မနေ့ကလည်းမင်းပြမြို့နယ်ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေအေခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဒီလိုမနေ့မှလည်းကြောက်တော်မြို့နယ်ဗုဒ္ဓကျေးရွာဘက်ကိုမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ခံဆောင်ကျေးရွာသားတွေကပြောပါတယ်။ဒီခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အရသာကားတွေပါဝင်ရဲတပ်ဘက်ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံရပါတယ်။မရိကလည်းမြောက်မြို့နယ်တုံညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပေါ်ခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါရယ်။အော်တိုဘာလ23ရက်နေ့ကလည်းမောင်တော်မြို့နယ်မောင်တော်ငူမော်သွားကားလမ်းပေါ်မှာလမ်းလုံငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်ညှိထိုးဆက်နဲ့ညှိကြည့်ပင်စင်မှာမိုင်းတလုံးတွေ့ရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ။